ဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ထဲမှာစီးတက်မှနေပြီးတော့ဒေသတွေမှာလုံခြုံမှုကင်းမဲ့နေတဲ့အခြေအနေကိုတင်ပြပေးကြတာဖြစ်ပါတယ်ရှင်ကချင်ပြည်နယ်ဖားကတ်မြို့နယ်ကအနံ့ပါရွာပေါ်စစ်ကောင်စီကနေ ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်တပ်အေကေအိုတို့ကြားမှာစီးရဲတဲမှမှုတွေပို့ပြီးတော့မှမြင့်တက်လာနေပါတယ်။မိုင်းခွဲတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေကဒီရက်ပိုင်းမှာဇက်တိုက်ဖြစ်ပွားနေတာပါ။တချိန်ထဲမှာပဲရသားပြည်သူတွေကြားမှာလည်းလက်တယ်မပေါ်တဲ့တပ်ဖြတ်ခံရမှုတွေမကြာခဏဖြစ်ပွားနေတာကြောင့်ပြည်သူလူထုလုံခြုံမှု
ကအောက်တိုဘာလကုန်ပိုင်းမှာလေကြောင်းနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုနှိုးမှလာတဲ့ဖားကတ်မြို့နယ်အတွင်းစစ်တပ်ကလုံခြုံရေးကိုပုံမတင်းကျပ်ခဲ့တယ်လို့စစ်ဆေးမှုတွေလည်းတိုးမြင့်လှုပ်လာခဲ့တာပါစစ်ကောင်စီတပ်တွေနဲ့ KIA ကချင်တပ်တွေကြားဒီအပိုင်းစီးရဲတင်းမာမှုပိုမြင့်တက်လာပြီးထိခိုက်မှုတွေရှိလာနေပါတယ်ဒီကနေ့ကြာသပတေးနေ့မနက်ပိုင်းမှာလည်းစစ်ကောင်စီစစ်ကြောင်းကကြေးရွာချို့မှာဝင်ရောက်စစ်ဆေးခဲ့တာရှိတယ်လို့မနက်ကလေးကမိုင်းဆွဲတိုက်ခိုက်တာလက်နက်ကြီးပစ်ခတ်ခဲ့ရတာရှိကြောင်းဒေသခံတို့က VOA ကိုပြောပါတယ
်မနက်ကတော့ရင်းတင်းမာတော့ပြည်စည်းရမျိုးလေးတွေကလေးနေရှိတယ်တဲ့အဲဒီကတော့အင်ဂျင်တွေကိုထွက်ပြီးတော့ဒါပေမဲ့မနေ့ကတော့လက်နက်ကြီးကွဲတာရှိတယ်မိုင်းကွဲတဲ့အနေအထားလည်းရှိတယ်အဲ့ဒါကွဲတော့အဲ့မကောင်းမှန်းတဲ့လူတယောက်တော့ပြီးသွားတယ်ဝင်လက်နက်ကြီးနဲ့ပစ်တာတော့စောင်းနေမှမင်းရဲ့ဆက်ကဒီမှာစီတူလက်မောင်းတော့အပီကြီးကလုံးကြတယ်ဒီမှာအိမ်ကကလေးတယောက်ကောင်းကြည့်တော့ပုံနဲ့တော့ပြန်တော့ပါဦးတော့ရှက်မှန်းနဲ့ဆက်နေအလိုလေးတော့ကြည့်တယ်အကွမ်းကြီးကအဲ့ဒီကောင်တော့ဆက်နေတော့ဒီစီးရစီလို့ပြောခေါ်သွားတာတော့ရှိရတယ်နောက်တော့ဟင်းတင်းကတော့လေးရောင်းလာမှု
စစ်ကောင်စီတပ်တွေအသုံးပြုတဲ့အချက်သုံးမော်တော်ကားတစ်စီးမနက်ကမိုင်းခွဲတိုက်ခိုက်ခံရတာဖြစ်ကြောင်းနဲ့ညနေပိုင်းမှာတော့လက်နက်ကြီးပစ်ခတ်တန်းကြားအကြောင်းလည်းပြောပါတယ်ဗုဒ္ဓဦးနဲ့ညပိုင်းကလည်းစိုင်းတောင်ဖားပြင်တရားစစ်ဆေးဂိတ်မှာအရတားကားနှစ်စီးကိုစစ်ကောင်စီတပ်ကပစ်ခတ်ခဲ့တာရှိကြောင်းတခြားဒေသခံတို့ကပြောပါတယ
်။အမေရညလေးနှစ်ယောက်ပေါ့နော်နှစ်ယောက်အဲ့ဒါတည်းစစ်ကောင်ဒီအဖက်ပြင်တရားပေါ့နော်အဲ့မှာလေခီကအချူနဲ့ပဲပြီးပြီးသွားပဲဒီကမ္ဘာကြီးပြန်လာတဲ့ခမာရှိတဲ့တဲ့ကနေဒီဖြစ်တယ်။လက်ကြည့်ဒီစင်ကြားနေတူရောက်နောက်တယောက်ကျတော့သူနဲ့ခူကာနဲ့ပဲကားနဲ့ပဲသူနဲ့တယောက်ချင်းနိုင်ခဲ့တာအဲ့ဒါလေးပဲကျွန်တော်တို့ဒီကကြတော့ဆရာတို့အများရပေါ့နော်အဲ့ဒီ
ဗုဒ္ဓဦးနေကြမှာပဲကောင်ဆန်ရွာမှာလက်နက်ကြီးကြတာကြောင့်ဒေသခံရွာသားတွေဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ခဲ့ရကြောင်းပြောပါတယ် KIA နဲ့စစ်တပ်ကြားစီးရဲတင်းမာမှုတွေဖြစ်နေချိန်မှာပဲအရတားပြည်သူတွေကြားလက်တယ်မပေါ်တဲ့တပ်ဖြတ်ခံရမှုတွေလည်းဖြစ်နေပါတယ်နိုဝင်ဘာ23ရက်ဗုဒ္ဓဦးနေည9နာရီကျော်လောက်ကလုံခင်းကျေးရွာမှာကြောင်ဝိုင်းကပြန်လာတဲ့အမျိုးသားတူအမိမတိတနတ်သမားကပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်။19ရက်နေ့တုန်းကလည်းဖာကန်မျိုးပေါ်က KTV မှာဘုံခွဲတိုက်ခိုက်ခံရပြီးစစ်ကောင်စီတပ်ကအရာရှိတူပါဝင်5ဦးသေဆုံးခဲ့ရပါတယ်။ဖာကန်ဒေသမှာ230ကျော်နေထိုင်နေတဲ့မျိုးမိမျိုးဖတူကတော့ဖာကန်ရဲ့လက်ရှိအခြေအနေဟာအလွန်ဆိုးဝါးနေပြီးပြည်သူတွေလုံခြုံမှုကင်းမဲ့နေတယ်လို့ပြောပါတယ
်။မင်းကဖြစ်သွားတဲ့စိတ်စားတော့ဒီကနေရောပါဖြစ်ခဲ့သွားတယ်။ဒီကအဆုံးသွားတယ်။ဒီကတန်ရတယ်။ကလားကျက်ကျေသူလူလူကိုကြရလုံးတမှုဘာမှမရှိဘူး။ဒါနဲ့အခြေအနေကပိုဆိုးသွားအောင်ပါ
။လက်တလောဖားကတ်မြို့နယ်တွင်စီးရဲတဲ့လုံခြုံရေးအခြေအနေဟာအော်တိုဘာ23ရက်နေ့က KIA တပ်မှ6နယ်မြေဖြစ်တဲ့အနံ့ပါရွာကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ပြီးတဲ့နောက်ပုံမတင်းမာလာတာဖြစ်တယ်လို့ဒေသခံတွေကပြောနေပါတယ်။အော်တိုဘာ23ရက်နေ့ကဖားကတ်မြို့နယ်အနံ့ပါရွာလေကြောင်းတိုက်ခိုက်မှုမှာ KIA တပ်မှ6တပ်မှမှုနဲ့အရာရှိတွေအပါအဝင်လူ60ကျော်တေဆုံးခဲ့ပြီးလူ60ကျော်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။